VOA သတင်းဌာနအပါအဝင် American အစိုးရရုပ်သံလွှင့်ဌာနတွေကိုကြီးကြပ်တဲ့ US Agency for Global Media USAGM အကြီးအကဲအဖြစ်သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။မှတ်တမ်းရုပ်ရှင်တွေရိုက်ကူးသူ Michael Peck အနေနဲ့ USAGM ကို၃နှစ်အုပ်ချုပ်ဖို့ Republican အမတ်အများစုဖြစ်တဲ့အထက်လွှတ်တော်မှထောက်ခံမဲ53မဲကန့်ကွက်မဲ38မဲနဲ့ကြာသာရေးနေတော့ကအတည်ပြုခဲ့တာဖြစ်ပါတယ်။သူစီးပွားရေးမှာဗန္ဒာယီကိစ္စတွေနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေရှိနေတာကိုဒီမိုကရက်တစ်ပါတီအမတ်တွေဘက်ကစိုးရိမ်နေတာကြောင့်သူ့ကိုခန့်အပ်သင့်မသင့်အထက်လွှတ်တော်မှာနှစ်နှစ်လောက်စဉ်းစားခဲ့ကြတာပါ Michael Peck ဟာသူ့ရဲ့ Minifold Productions ထုတ်လုပ်ရေးလုပ်ငန်းကနေမှတ်တမ်းရုပ်ရှင်အများပြားကိုရေးသားရိုက်ကူးထုတ်လုပ်ခဲ့ပါတယ်အများစုကိုလည်းအများပြည်သူပိုင်း PBS ရုပ်သံလွှင့်လုပ်ငန်းကနေပြသခဲ့ပါတယ်သူဟာ American က Conservative အတွေးအမြင်ရှိတဲ့တက်သည့်ပညာရှင်များအဖွဲ့Claremont Institute မှာအမှုဆောင်အရာရှိချုပ်လုပ်ခဲ့သလိုတည်ကြလွတ်လပ်တဲ့အစိုးရဌာနတစ်ခုဖြစ်တဲ့ National Endowment for the Humanities နဲ့ Corporation for Public Broadcasting Prahita အဖွဲ့အစည်းတွေမှာလည်းတာဝန်တွေယူခဲ့ပါတယ်။သမ္မတ Trump အတွက်အရင်တုန်းကအဓိကမဟာဗျူဟာရေးဆွဲခဲ့သူလည်းဖြစ် Breitbart News ကိုတည်ထောင်သူလည်းဖြစ်တဲ့ Stephen Bannon နဲ့လည်းရုပ်ရှင် project တွေကိုအတူတွဲလုပ်ခဲ့မှုပါတယ်။VOA ရဲ့ရုပ်မြင်သံကြားအပိုင်းဖြစ်လာခဲ့တဲ့ US Information Agency ရဲ့ကမ္ဘာတဝန်းဂျိုသူဆက်သွယ်ရေးကွန်ရက် WorldNet မှာလည်းညွှန်ကြားရေးမှူးအဖြစ် Michael Peck တာဝန်ထမ်းဆောင်ခဲ့ပူပါတယ် USAGM လုပ်ငန်းကြီးတစ်ခုလုံးမှာအလုပ်လုပ်နေကြတဲ့သတင်းတောက်တွေအားလုံးဟာသတင်းတွေကိုဘလို့ပြောပါဆိုတော့နိုင်ငံရေးလွှမ်းမိုးမှုမရှိဘဲအလုပ်လုပ်နေကြတဲ့ဆိုတော့ယုံကြည်မှုနဲ့လဲပတ်နေကြတာဖြစ်လို့ဒီယုံကြည်မှုပြတ်သွားရင်လုပ်ငန်းကြီးတစ်ခုလုံးကိုထိခိုက်လိမ့်မယ်လို့သူကို USAGM အကြီးအကဲခန့်တယ်မသိပြီးခဲ့တဲ့စက်တင်ဘာလမှာလုပ်ခဲ့တဲ့လွှတ်တော်ကြားနာပွဲတုန်းက Michael Peck ကပြောကြားခဲ့ပါတယ်